ရှင်များခင်ဗျာဝင်းပြည်အသက်20ကျော်လောက်ကစင်ငူးမြို့နားမှာရှိတဲ့အေယာဝတီမြစ်အရှိဘက်ကန်းထုံကြီးဆိုတဲ့ရွာရန်ရှိကြီးကတွဲပက်ထက်တန်းကျောင်းမှာကျောင်းအုပ်ကလေးလုပ်ဖို့ပါတယ်1958ခုနှစ်လို့ထင်ပါတယ်ဝင်းပြည်မက်ထရစ်အောင်ပြီးတော့9နှစ်တောင်ရှိပါပြီဒါပေမဲ့ဝင်းပြည်ကတော့ဥပဇာရနှစ်တန်းမဲ့အောင်ပါသေးတယ်ဘွဲရဖို့နောက်ထပ်ဝိဇာရနှစ်တန်းအောင်ရပါဦးမယ်ဒါပေမဲ့တွဲပက်အထက်တန်းကျောင်းအုပ်အလုတ်ကိုတော့ရခဲ့ပါသေးတယ်။အဲ့ဒီခေတ်ကအလုတ်ကင်တွေပေါ်နေသေးတာကိုပြောချင်တာပါ။ဝင်းဖေကအဲ့ဒီအလုတ်ကိုရှာပြီးရှောက်ယူခဲ့ရတာမဟုတ်ပါဘူး။ရွာကန်လူကြီးတွေကျောင်းဆရာကြီးတွေကိုယ်တိုင်မန္တလေးကိုလိုက်လာပြီးဝင်းဖေကိုရှာပြီးတော့အလုတ်ပေးကြတာဖြစ်ပါတယ်။သူတို့ကအစိုးရရှိကိုတောင်းယူကြတာဖြစ်ပါတယ်။သူတို့ကျောင်းကအစိုးရလေတန်းကျောင်းဖြစ်ပါတယ်။သူတို့ကကြောတော့နောက်ခံကြေးရွာအင်အားကောင်းတဲ့အတွက်သူတို့ရွာမှာအထက်တန်းကျောင်းရကျင်ကြပါတယ်။ဒါကြောင့်ရွာကစိတ်နဲ့ပေါင်းပြီးတော့တွဲပက်အထက်တန်းကျောင်းအဖြစ်စူးစမ်းကြတာဖြစ်ပါတယ်။တရဝင်းမဟုတ်ပေမဲ့အာနာပိုင်တွေကမတားမြစ်ပါဘူး။ဝင်းဖေရဲ့တကယ့်ယာဓုအစ်စ်ကအလေရန်ကျောင်းဥသာဖြစ်ပါတယ်။ရွာကအလေရန်ကျောင်းကဝါရင်ဆရာဆရာမတွေထဲမှာဥပဇာရန်အောင်ထားတဲ့သူမရှိပါဘူး။ဒါကြောင့်ဝင်းဖေကိုလာခေါ်ကြတာပါ။ဝင်းဖေကအထက်တန်းကျောင်းမှတုန်းကအလွန်စာကြည့်ခဲ့သူဖြစ်ပါတယ်။တက္ကသိုလ်ရောက်မှတခြားအာယုံတွေထွေပြားကုန်တာဖြစ်ပါတယ်။ထုံကြီးကျောင်းကိုဝင်းဖေအလုတ်စဝင်တော့ထုံကြီးကျောင်းအုပ်ချုပ်ရေးအစ်စ်ကိုရွာကန်ဝါရင်ကျောင်းဆရာကြီးတွေကဆောင်ရွက်ကြပါတယ်။ဝင်းဖေရဲ့တာဝန်က၈တန်း၉တန်းနဲ့၁၀တန်းကိုကမ်းရပါတယ်။ထုံကြီးကျောင်းက၁၀တန်းအောင်ချက်ကောင်းဖို့အရေးကြီးပါတယ်။အဲ့ဒီလိုအောင်ချက်ကောင်းမှမှအထက်တန်းကျောင်းအဖြစ်အစိုးရကတိုးမြှင့်ပေးမှဖြစ်ပါတယ်။ဝင်းဖေရဲ့နောက်တာဝန်တစ်ခုကတော့လစဉ်မန္တလေးကိုတက်ပြီးတော့ငွေရိုက်ကကျောင်းလာကတွေသွားထုတ်ရတဲ့အလုပ်ဖြစ်ပါတယ်။ဒီတော့ကဝင်းဖေဟာ၈တန်း၉တန်းနဲ့၁၀တန်းကိုကောင်းကောင်းသင်နိုင်ခဲ့ပါတယ်။ဝင်းဖေဟာအထက်တန်းကျောင်းမှာတော့အလွန်စာကြည့်ခဲ့တဲ့အတွက်ဖြစ်ပါတယ်။ထုံးကြီးကျောင်းက၁၀တန်းအောင်ချက်ကလည်းကောင်းခဲ့ပါတယ်။သိပ်မကြခင်မှာပဲထုံးကြီးကျောင်းဟာအထက်တန်းကျောင်းဖြစ်သွားခဲ့ပါတယ်။အထက်တန်းကျောင်းအပီပြင်ဖြစ်တာနဲ့တပြိုင်တည်းဝင်းဖေကလည်းဆက်ပြီးတော့ကျောင်းအုပ်လုပ်လို့မရတော့ပါဘူးအထက်တန်းကျောင်းအုပ်ဖြစ်ဖို့ဆိုတာအ ਨੇ စုံဝဲရပြီးသားဖြစ်ရပါမယ်ဝင်းဖေကထုံကြီးကျောင်းအထက်တန်းကျောင်းမဖြစ်ခင်မှာပဲအလုပ်ကကြိုပြီးထွက်ခဲ့ပါတယ်အဲ့ဒီခေတ်ကဝင်းဖေလိုပဲဥပဇာတန်းလောက်သာအောင်ရသေးတယ်ဝင်းဖေရဲ့ငွေချင်းတွေလေလက်ထောက်မျိုးပိုင်းတို့ကုံသွေးရေးလက်ထောက်မန်နေဂျာတို့မန်နေဂျာတို့ဆိုတဲ့ယာဒူးတွေခက်လွယ်လွယ်ပဲရကြပါသေးတယ်အဲ့ဒီနောက်တစားတစားနဲ့အလုတ်ကင်တွေရှားလာလိုက်တာဘာမှမကြလိုက်ဘူးဘွဲရမိသားတွေတောင်မူလာရန်ပြဆရာဆရာမဖြစ်နိုင်မှုမလွယ်တော့ပါဘူး1950နောက်ပိုင်းနှစ်တွေအထိ10ရန်းမအောင်နိုင်တဲ့ယောက်ျားကလေးတွေ ODS ဆိုတဲ့ဘုသင်တန်းကိုတက်ပြီးတော့စစ်ဘုအဆင့်ကတော့လွယ်လွယ်နဲ့ရနိုင်ကြတော့မှာပဲအတိပ္ပေကတက်သူကောလိတွေကဘွဲတွေမှာအလုတ်ကင်နဲ့ပတ်သက်လို့အမခံရရှိနေတယ်လို့ဖြစ်နေပါတယ်ဒါကြောင့်ဝင်းဖေတို့ခက်ကတက္ကသိုလ်ပညာသင်ကြရတဲ့ဆိုတာအတိပ္ပယ်အများကြီးရှိနေပါတယ်မျှော်မှန်းချက်ပြီးပြီးပြင်းပြင်းရှိနေပါတယ်အ ਨੇ စုံဘာရမယ်ဆိုတာကတော့သိကြနေပါတယ်ဒီလိုအမခံချက်မျိုးဟာလူငယ်ကျောင်းသားတွေအတွက်အလွန်အရေးကြီးတဲ့အားစေးကြီးဖြစ်ပါတယ်ဒီဘွဲဆိုတာတွေကိုရရင်ဘာများဖြစ်လာနိုင်မှာမို့လဲလို့မေးနေကြရရင်အလွန်အားငယ်စရာကောင်းလာပါတယ် incentive လို့ခေါ်နေကြတယ်မဲ့လုံးဆိုတဲ့ကိစ္စဟာကျိုးပမှုအဆင့်ဆင့်အတွက်ရှိနေကြပါမယ်အနာဂတ်ကိုတည်ဆောက်ကြရမယ်လူငယ်ကျောင်းသားတွေအတွက်ပညာသင်နေကြတဲ့နေရာမှာအာမခံရပေးနိုင်ကြပါစေကျမ်းမာချမ်းသာကြပါစေကျွန်တော်ဝင်းပြီ